Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်တနင်္ဂနွေနေ့ညနေ6:00 အစီအစဉ်တွေကို9.25 MHz တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါလန်ဒန်မြို့တိုက်ခိုက်ခံရမှုအတွင်း9ဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့ပြီးအစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေအကျဉ်ဖက်ဝါရာဇဲတိုက်ခိုက်မှုတွေဖြစ်လာရတာဆိုပြီးတင်ကောင်းဆောင်ကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ဘီလီယနာတတိယကြီးမိုက်ကယ်ဘလူးဘတ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသဘောတူညီချက်အတွေ့ဒေါ်လာ15တန်းကူညီဖို့ကတိပြုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဟာချင်းချောက်မှုဖြစ်တယ်လို့အမေရိကန်နဲ့ရုရှားတို့ကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူညင်ညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တင်တွေပြည်နာဆင်ကြမဲ့တင်လွှာတွေထဲမှာလန်ဒန်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ဆက်တွဲလုံခြုံရေးချင်းနေနဲ့ပတ်သက်လို့
သူပြေလာပြီလူစီလာတဲ့နေရာတိုးစစ်သွားတဲ့နေရာအဲ့လိုဘရစ်တိုပြောတာလို့နော်အဲ့ဒီဝက်စ်မင်စတာကတိကြောင်းဟာမျိုးအဲ့လိုနေရာမျိုးကြတနေနေရာ for the time being တော့ရှောင်မို့တာပြောကြပြီးပြီဆိုတော့
မြန်မာအတင်းယူခေရဲ့အထွေထွေတွင်ရင်မှုပြောသွားတာပါအပြည့်စုံကိုတင်းတွေပြီးမှနှားဆင်ကြပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဆွေးနွေးနိုင်ငံကိုတွားရောက်မဲ့ခီးစဉ်အကြောင်းနဲ့မြန်မာနိုင်ငံဘက်ခြမ်းကိုထွက်ပြေးသွားတဲ့လူသက်မှုအတွက်တန်ရရှိသူတွေကိုထိုင်းအာဏာပိုင်တွေစီလွှဲပြောင်းပေးသွားတဲ့အကြောင်းတွေကိုလည်းနှားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတဲ့တွေကိုမတ်တငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ဗီတင်နိုင်ငံမှာမနစ်စနေနေ့ကအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းပြစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနှင်မှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူးမနေ့ကလန်ဒန်တံတားနဲ့ဘိုရိုဆီတို့မှာတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗီတင်နိုင်ငံမှာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်မကောင်းဆိုးဝါးအတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗီတင်ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ပြောဆိုလိုက်ပါတယ
် As terrorism breeds terrorism and perpetrators are inspired to attack not only on the basis of carefully constructed plots
အကျံဖက်ဝါရကအကျံဖက်ဝါရဆဲတိုက်ခိုက်မှုတွေကိုမွေးဖွားစေပြီးပြစ်မှုကျူးလွန်သူလက်သက်တရားခံတွေကလည်းတဦးကနေတဦးကိုကူးချနေကြတယ်လို့ဗီတင်ဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတွင်အကျံဖက်ဝါရကိုလက်တင်ခံမှာမဟုတ်ပါဘူး။လူမှုဝန်ဆောင်မှုအပိုင်းမှာရောလူမှုအသိုင်းအဝိုင်းတစ်ခုလုံးအတွင်းအကျံဖက်ဝါရကိုဖော်ထုတ်ချေမှုန်းဖို့လိုအပ်နေပြီးရက်တန်းကရက်ကြပါလို့ဗီတင်ခေါင်းဆောင်ကပြောဆိုသွားပါတယ်။မနေ့စနေနေ့ညနေခင်းလန်ဒန်တံတားပေါ်ကလုတ်ထဲကိုဘင်္ဂါဒစင်အရှိန်နဲ့မောင်းဝင်လာခဲ့ပြီးတဲ့နောက်ဘိုရိုဆီဘက်ကိုမောင်းဝင်သွားပြီးကားပေါ်ကအမျိုးသား၃ယောက်ဆင်းနောက်လူတွေကိုဓားနဲ့လိုက်ထိုးတာဖြစ်ပါတယ်အရေးပေါ်ဖုံးဝင်လာပြီးတဲ့နောက်၈မိနစ်အတွင်းမှာပဲလက်နက်ကန်အရာရှိတွေကတိုက်ခတ်သူ၃ဦးကိုပစ်တက်ခဲ့တယ်လို့ရဲအဖွဲ့ကပြောပါတယ်တိုက်ခတ်သူတွေကအသေးခံဘုံးခွဲသမားတွေလို့လဲတုပဝတ်ဆင်ထားကြတယ်လို့ရဲကပြောပါတယ်လန်ဒန်မြို့တဝန်းကဆေးရုံ၅ခုကိုလူ48ဦးပို့ဆောင်ထားရတယ်လို့လန်ဒန်အရေးပေါ်ဌာနက Twitter မှာကြေညာချက်ကိုတင်ထားပါတယ်အကျံဖက်ဝါရဆဲတိုက်ခတ်မှုအဖြစ်အန်ဟာပိုင်တို့ကကြေညာထားတာပါလန်ဒန်တံတားအနေနဲ့အနည်းနာကဘိုရိုဆီတို့ကအကျံဖက်ဝါရဆဲတိုက်ခတ်မှုကဗီတင်နိုင်ငံမှာဒီလပိုင်းနဲ့အတွင်း၃ချိန်မြောက်တိုက်ခတ်ခံရမှုဖြစ်ပါတယ်ပြီးခဲ့တဲ့မတ်လတုန်းကလည်းဝက်စ်မင်နစ္စတာတံတားပေါ်မှာသွားလာနေကြတဲ့သူတွေအလားတူတိုက်ခတ်ခံခဲ့ရပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကလည်းမန်ချက်စတာမြို့မှာအသေးခံဘုံးခွဲတိုက်ခတ်ခံရလို့ဒါဇင်နဲ့ချီတေဆုံးအများအပြားဒဏ်ရာရရှိခဲ့ပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဝမ်းနည်းပြီးစိတ်ပျက်မိတယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်။တောင်ရမှုတွေဝမ်းနည်းမှုတွေဝမ်းနည်းချီကွဲမှုတွေကြားကပဲနေသည်မချပဲနဲ့ကျမတို့အားလုံးတညီတညွတ်ထဲရှိနေကြတယ်လို့ပြောပါတယ်။ဒါပြင်ကျန်းဖက်ဝါရမျိုးစုံကိုတွန်းလှန်တိုက်ဖျက်တဲ့နေရာမှာကျမတို့အနေနဲ့ဗြိတိန်နိုင်ငံဘက်ကပြစ်ပျက်သွားတာအခိုင်အမာရပ်တည်တယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေနိုင်ငံရခဲ့တဲ့သူတွေထဲမှာပြင်သစ်နိုင်ငံသားတွေလည်းပါဝင်ပြီးတော့ဒါဟာတရားဘောကြောင်စွာတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြင်သစ်နိုင်ငံအနေနဲ့ဗြိတိန်နိုင်ငံအပါအဝင်တခြားနိုင်ငံတွေအားလုံးနဲ့အတူရပ်တည်ပြီးတော့ကျန်းဖက်ဝါရကိုအစွမ်းကုန်တိုက်ဖျက်သွားမှာဖြစ်တယ်လို့လည်းပြင်သစ်ဝန်ကြီးချုပ်အမန်နျူအယ်မက်ခရွန်ကပြောလိုက်ပါတယ်။ဒါပြင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုကြောင့်၃လ၆ချပြီးစိတ်ပူပန်မိတယ်လို့ပြောလိုက်ပါတယ်။ဒ ီတိုက်ခိုက်မှုကြောင့်ဩစတြေးလျနိုင်ငံသားနှစ်ယောက်ထိခိုက်ဒဏ်ရာရသွားပြီးတယောက်ကတော့ဆေးရုံမှာဖြစ်ကြောင်းကျန်တယောက်ရဲ့အခြေအနေကိုသိဖို့လုပ်နေတယ်လို့ဩစတြေးလျဝန်ကြီးမာကွန်တန်ဘူးကလည်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အကြမ်းဖက်ဝါဒကိုတိုက်ဖြတ်ဖို့အတွက်ပူးတွဲဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားတင်တယ်လို့မစ္စတာပူတင်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုကြေညာပို့လိုက်ကြောင်းရုရှားဆိုရကပြောပါတယ်။ဒါပြင်နေတိုးအဖွဲ့ရဲ့တွေးမှုချုပ်ယန်စတိုတန်ဘတ်ကလည်းလန်ဒန်မြို့သူမြို့သားတွေနဲ့အတူရပ်တည်နေတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဒိမတ်လိုပြပနိုင်ငံတွေရေးထက်အမေရိကန်ပြည်ထောင်စုကဒက်စမွန်နီလိုမျိုးလေးတွေရေးကိုပို့ပြီးဦးစားပေးတဲ့သမ္မတတဦးကိုရထားတာတိတ်ကိုဂုဏ်ယူစရာကောင်းတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကမနေ့စနေနေ့ကနိုင်ငံရေးရန်ပုံငွေရှာပွဲတစ်ခုမှာပြောဆိုပါတယ်အိုင်အိုဝါပြည်နယ်ကထက်လွတ်တော်မှဂျူနီအာနက်စ်ရဲ့ရန်ပုံငွေပွဲမှာအမေရိကန်ဒုတိယသမ္မတပန့်စ်ကအခုလိုပြောဆိုတာပါရာသီဥတုပြောင်းလဲခြင်းဆိုင်ရာပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရည်ညွှန်းပြီးတော့ဒုသမ္မတကပြောဆိုတာဖြစ်ပါတယ်သမ္မတထရန့်ကသူကတိပေးထားတဲ့အတိုင်းအခွန်အခောက်လျှော့ချဖြတ်တောက်ဖို့နဲ့အရင်သမ္မတအိုဘားမားလက်ထက်ကပြတ်ချန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြန်လည်ပြင်ဆင်ဖို့လုပ်မယ်လို့လည်းဒုတိယသမ္မတကပြောပါတယ်ရာသီဥတုပြောင်းလဲနေတယ်ဆိုတာကိုသမ္မတထရန့်ကယုံကြည်ထားပြီးဒီတန်းမှာသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေလည်းပါဝင်နေဆိုတာကိုလည်းယုံကြည်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လေးကစီအန်အန်ရုပ်သံကိုပြောဆိုပါတယ်ရာသီဥတုပြောင်းလဲနေပြီးအမေရိကန်ပြည်ထောင်စုမှလည်းတာဝန်ရှိတယ်ဆိုတာကိုသမ္မတကလက်ခံထားပြီးဒီအပေါ်မှာဆောင်ရွက်တော်မှာဖြစ်တယ်လို့လည်းသံမတ်ကြီးဟယ်လေးကထပ်လောင်းပြောဆိုပါတယ်ရှင်
ဘက်ကံပြည်အောင်စုအနေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုင်အောင်အိမ်မှာပေးထားတဲ့ဂတိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဘီလီယနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကအကူအညီပေးသွားမှာဖြစ်ပါတယ်။ဘက်ကံသမ္မတဒေါနယ်ထရမ့်ကမကြာသေးခင်ကပဲအမေရိကန်အနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်ပြီးပဲရစ်သဘောတူညီချက်ဟာအမေရိကန်တွေအတွက်ကုန်ကျမှုအလွန်များပြီးတော့တက္ကသိုလ်2025ခုနှစ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအလုပ်ကိုင်ပေါင်း9,000လောက်ဆုံးရှုံးနိုင်တယ်လို့ပြောလိုက်ပါတယ်။ညောင်မျိုးတော်ဝင်ဟောင်းလည်းဖြစ်တဲ့တထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကရာသီဥပြောင်းလဲမှုဆိုင်ရာကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်တွေအတွက်အမေရိကန်ဒေါ်လာ15သန်းကူညီပေးသွားဖို့ကတိပြုပါတယ်။ဒီငွေပမာဏကကုလသမဂ္ဂအနေနဲ့အမေရိကန်ကနေမရတော့မဲ့ငွေနဲ့ညီရဲလို့လည်းဘလူးမ်ဘတ်ဆောင်ရွက်နာမှာဖော်ပြထားပါတယ်။အမေရိကန်ဒီအနေနဲ့အောက်ခြေကနေဥဆောင်ပြီးတော့ပဲရစ်သဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်နိုင်ဖို့လှုံ့ဆော်မှာဖြစ်ပြီးတော့အမေရိကန်အစိုးရအနေနဲ့ဒါကိုဘလို့မှတားဆီးလို့မရနိုင်ဘူးလို့လည်းမစ္စတာဘလူးမ်ဘတ်ကပြောပါတယ်။ဒါပြင်မစ္စတာဘလူးမ်ဘတ်ကအမေရိကန်မျိုးတွေ၊ပြည်နယ်တွေ၊ကုမ္ပဏီတွေကကုလသမဂ္ဂကိုတင်ဖို့ကြိုးပမ်းနေတဲ့အစီအစဉ်ကိုဥဆောင်နေတယ်လို့လည်း New York Times သတင်းစာကပြောကြားလိုက်ပြီးတော့အဲ့ဒီမှာအမေရိကန်ရဲ့ဖန်လုံးရင်တန်းငွေထုတ်လုပ်မှုကိုသတ်မှတ်ချက်အတိုင်းပြည့်မီနိုင်ဖို့အတွက်ကတိပြုထားပါတယ်ခင်ဗျာ။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းစစ်စင်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးကိုကင်တွယ်ဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုခဲ့ပါတယ်
။ President Trump has made clear that the era of strategic patience is over. As a matter of US national security, the United States regards the threat from North Korea
မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာမြောက်ဆင်းရဲတီးခံခဲ့တဲ့ကာလကျော်လွန်သွားပြီဆိုတာကိုသမ္မတထရန့်ကရှင်းရှင်းလင်းလင်းပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်တွေကနိုင်ငံတကာဥပဒေနဲ့မညီပါဘူး။ဒီအတိုင်းဆက်သွားလို့မရဘူးဆိုတာကိုလည်းနိုင်ငံတကာအတိုင်းအဝန်းကသဘောတူထားပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတရုတ်ရဲ့မူဝါဒကကျွန်တော်တို့ရဲ့မူဝါဒနဲ့တူတယ်လို့ဂျပန်တောင်ကိုရီးယားတို့နဲ့လည်းတူညီပါတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကမနေ့တုန်းကပြောဆိုတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကရုရှားနိုင်ငံအတွက်လည်းချင်းချမှုဖြစ်တယ်လို့ရုရှားဒုတိယကာကွယ်ဝင်ကြီးကဒီကနေ့ပြောပါတယ်။ မြောက်ကိုရီးယားရဲ့ပဲတင်းတက်ဒုံးကျည်ကာကွယ်ရေးစနစ်တည်းမဟုတ်ဘဲပဲတင်းတက်ဒုံးကျည်စနစ်တည်းလည်းရှိနေတာကြောင့်ရုရှားအတွက်တိုက်ရိုက်ချင်းချမှုဖြစ်တဲ့အပြင်ဒေတာရင်းမှာတင်းမာမှုတွေတိုးလာမယ်လို့ယူဆတဲ့အကြောင်းရုရှားဒုတိယကာကွယ်ဝင်ကြီးအလက်ဆန်ဒါဖိုမင်းကပြောဆိုတာပါနိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကြီးကအစီအစဉ်နဲ့စင်ကာပူကရှန်ဂရီလာဒိုင်ယလော့ဂ်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံဒီကနေ့နောက်ဆုံးနေ့မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပင်လယ်ပြင်အတွင်းအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပူးပေါင်းကင်းလက်မဲ့အစီအစဉ်ကိုလည်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကစီနိုလောင်းကစားရုံတစ်ခုကိုပြီးခဲ့တဲ့ဘက်ကတိုက်ခိုက်မှုတွေဒီတိုက်ခိုက်မှုကိုလုပ်တယ်လို့တန်ကြားရှိသူဟာJesse Carlos ဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ Carlos ဟာကစီနိုမှာလောင်းကစားဆွဲနေတာကြောင့်အကျွေးတွေအများကြီးတင်နေတယ်လို့သူ့ရဲ့မိသားစုကသတင်းပေးကြောင်းမနီလာရဲတပ်ဖွဲ့ရဲ့အကြီးအကဲ Oscar Abayade ကပြောပါတယ်။ Carlos ဟာ Resort World မနီလာဆိုတဲ့အပန်းဖြေလောင်းကစားယုံကြီးတဲ့ကိုဝင်သွားပြီးတော့လူတွေအများကြီးရှိတဲ့လောင်းကစားခုံတွေကိုမိရှုခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒီမိလောင်မှုကနေထွက်လာနေတဲ့မိခိုးတွေမှုန်ပြီး36ဦးထပ်မံနေသေးဆုံးခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ကာလုတ်စာအဲ့ဒီကနေထွက်မပြေးခင်မှာသူ့ရဲ့ကျောပေါ်ကြီးထဲကိုလောင်းကစားရုံမှာငွေအဖြစ်အသုံးပြုတဲ့ဟာတွေကိုထည့်ပြီးတော့အနာဂတ်ဟိုတယ်ကိုထွက်ပြေးသွားကြအောင်အဲ့နောက်တောက်ကြနေအစောပိုင်းကအဲ့ဟိုတယ်မှာကုကုကိုတက်တည်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။မိခိုးရည်နဲ့ပြည်နေတဲ့အခန်းထဲမှာသေဆုံးနေတဲ့ရုပ်လောင်းတွေကိုမိသားတပ်ဖွဲ့တွေကတွေ့ရှိခဲ့ပြီးတော့အဲ့ဒီလူတွေအလုံးဟာမိခိုးရည်မွန်မီတည်ဆုံးကုန်တာဖြစ်ကြောင်းဘသူမှတနက်တန်ရရပြီးတည်ဆုံးခဲ့တာမဟုတ်ဘူးလို့မနီလာရဲမှူးကြီးကပြောပါလေ IS အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့တရားဝင်ထုတ်ပြန်နေတဲ့သတင်းတွေကနေတစ်ချိန်တိုင်ပြောခဲ့ပြီးမြဲလဲရဲတပ်ဖွဲ့ကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောက်လျှောက်ညှိဆိုခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာဒီမိုကရေစီရေလှောင်ရှားမှုကိုတင်ကားတွင်နဲ့ပြစ်ခတ်ဖြိုခွင်းခဲ့တဲ့ချင်းနင်းမင်းရင်းပြအရေးတော်ပုံကဒီကနေ့တနင်္ဂနွေနေ့မှာ28နှစ်ပြည့်မြောက်ပြီဖြစ်ပါတယ်။ချင်းနင်းမင်းရင်းပြကဒီမိုကရေစီရေလှောင်ရှားတောင်းဆိုသူတွေကြားတရုတ်အစိုးရကတင်ကားတွင်နဲ့မောင်းဝင်ပြစ်ခတ်ခဲ့တာကြောင့်ယာနဲ့ချီတဲ့ဆန္ဒပြသူတွေတေဆုံးခဲ့ကြရတာပါ။တေဆုံးသူအရေအတွက်ကထောင်နဲ့ချီရှိနိုင်တယ်လို့လည်းတချို့ကခန့်မှန်းပါတယ်။ချင်းနမင်းရင်းပြလှုပ်ရှားမှုကိုတရုတ်အစိုးရကဇွန်လ၄ရက်နေ့စူပူမှုဖြစ်တာရည်ညွှန်းပြောဆိုပြီးအမှန်ဖြစ်ပျက်ခဲ့တာတွေထက်ရှော့ချထားတာဖြစ်ပါတယ်။ချင်းနမင်းရင်းပြရေးတော်ပုံနဲ့ပတ်သက်ပြီးမီဒီယာတွေမှာတရုတ်ညွှန်းနှံ့တွေမှာဆွေးနွေးမှုတွေကိုလည်းပြင်းပြင်းထန်ထန်တားမြစ်ထားတာဖြစ်ပါတယ်။1989ခုနှစ်နောက်ပိုင်းမွေးဖွားလာတဲ့တရုတ်လူငယ်တွေကြားဒီရေးတော်ပုံအကြောင်းသိပြီးမသိကြတော့ဘူးလို့လည်းအများအပြားကသုံးသပ်ပြောဆိုကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့လန်ဒန်မြို့တိုက်ခိုက်ခံရတဲ့နောက်ဆက်တွဲလုံခြုံရေးအခြေအနေကိုတင်ပြပါမယ်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာစနေညတိုက်ခိုက်မှုတွေအပြီးအကျဉ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအပြီးလုံခြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ချထားခြင်းပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေထိုင်တဲ့ဒီမြန်မာနဲ့တိုင်းရင်းသားအတိုင်းအဝိုင်းတွေအနေနဲ့ဒီလုံခြုံရေးအထူးသတိထားကြဖို့သတိပေးနှိုးဆော်ထားကြသလိုလန်ဒန်မြို့နေမြန်မာတွေကပြောဆိုကြပါတယ်အထူးသဖြင့်လန်ဒန်နေမြန်မာတွေအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေခီးသွွား tourist တွေအသွားအလာများတဲ့နေရာလူစီကားတဲ့နေရာတွေကိုအထူးသတိထားသွားလာကြဖို့နဲ့ဒီစုံတစ်ခုအန္တရာယ်ကျရောက်လာရင်ချက်ချင်းအကြောင်းကြားဆက်သွယ်ကြဖို့အနူးဆော်ထားကြတာလို့ပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာဒေသစံတော်ချိန်စနေညည10:08မိနစ်လောက်ကလန်ဒန်မြို့လေကလန်ဒန်ဘရစ်တံတားပေါ်မှာဘန်ကားတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တံတားပေါ်မှာရှိတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးတဲ့နောက်မရှိမနှောင်းအချိန်လောက်မှာပဲလန်ဒန်မြို့ရဲ့ဒီလန်ဒန်ဘရစ်တံတားတောင်ဘက်မလန့်မကန်ဘရက်ဈေးမှာရှိတဲ့စားတောက်ဆိုင်တစ်ခုထဲကိုဝင်ပြီးအမျိုးသားနှစ်ဦးကဓားနဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုတွေကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်လုံခြုံရေးအထူးတင်းကျပ်ပြီးတင်းတင်းကျပ်ကျပ်ကင်တွယ်ဆောင်ရွက်နေကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။စနေညတိုက်ခိုက်မှုမှာတော့တိုက်ခိုက်သူ3ဦးကိုရဲကပစ်တက်နိုင်ခဲ့ပြီးဒီဖြစ်စဉ်တစ်ခုလုံးမှာလူ9ယောက်ထက်မနည်းသေဆုံးအနည်းဆုံးလူ50ဒဏ်ရာရခဲ့ပါတယ်။ဒီစနေညတိုက်ခိုက်မှုတွေမှာတော့လန်ဒန်နေမြန်မာတွေအထိခိုက်မရှိပေမဲ့လို့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်ပြီးအထူးသတိထားသွားလာနေကြတယ်လို့လန်ဒန်ကမြန်မာအတိုင်းဝိုင်းကပြောပါတယ်။လန်ဒန်ရောက်မြန်မာတွေနဲ့တိုင်းရင်းသားအတိုင်းဝိုင်းတွေမှာလုံခြုံရေးအထူးသတိရှိကြဖို့လူမှုကွန်ရက်စာမျက်နှာတွေကနေတဆင့်သတိပေးနှိုးဆော်နေကြတယ်လို့မြန်မာအသင်း င်း UK ရဲ့အထွေထွေအတွင်းရေးမှူးအငိမ့်စားမေဇေးဆရာဝန်ကြီးဒေါက်တာမင်းစောအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီမင်းရဖြစ်တာနဲ့ပတ်သက်ပြီးတော့သူတို့ချင်းညီညီလို့ဒီချက်စားညီတက်နေမင်းရကို group နဲ့ကို ethnic group နဲ့ပြီးပြီးကိုတယောက်ချင်းတော့ကောင်း Facebook တော့ကောင်း network တော့ကောင်း email နဲ့တော့ကောင်းတယောက်နဲ့တယောက် insight information ကို PDF share လုပ်ကြပါမယ်အဲ့ဒီနည်းနဲ့တက်နေလို့တော့ share လို့တော့ပေါ့ security ဒီညီညီလေးအထူးကထားပြီးတော့ဒီလူစီလာတဲ့နေရာတိုးရစ်တော်တဲ့နေရာအဲ့လို bridge တို့တယောက်တမ်းလို့နော်အဲ့ Westminster ကတိတော်ဟာမျိုးအဲ့လိုနေရာမျိုးကြတယ်နော် for the time being တော့ရှောင်းဖို့တော့တော်တော်ဒီပြည်ဆိုင်တော့
အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာတွေလူစီကားတဲ့နေရာတွေပါဝင်တမျိုးလုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ချထားတဲ့လန်ဒန်မြို့ရဲ့လုံခြုံရေးအခြေအနေကိုလည်းဒေါက်တာမင်းစောအောင်ကအခုလိုပြောပြပါဗျ
။လုံခြုံရေးတဆုံးချင်နေရတော့ဒီကျွန်တော်အခုပဲယူရဲနဲ့ချက်တယ်တော့ကျွန်တော်လန်ဒန်ပြန်ပါလာပြီးတော့ကျွန်တော်ဖုန်းကြီးတော့ပြင်တော့အဲ့လန်ဒန်အဲ့အပြင်ရပဲပတ်ပြီးတော့ကြောက်ပါဗျ။အော်ဒီလောလောဆယ်ချင်းတွေကလန်ဒန်မြို့ကလမ်းတွေအခုပိတ်ထားပါတယ်။သူကဒီမနေ့ကပြည်ထောင်စုတက်တဲ့ Borough Market နဲ့ပိတ်ထားပါတယ်။အဲ့နေရာလုံးဝသွားပြေမရှိဘူး။နောက်ပြီးတော့ဒီကူလန်ဘရစ်စတေရှင်မှာလည်းရထားကိုကားကိုတိုက်ရှိလို့ရပ်ကုန်ပါတယ်။ဒီပေါ့ critical level ပေါ့အဲ့ serious level ပြင်ထားပါတယ်။သူတို့လန်ဒန်ကျော် Metropolitan Police နဲ့ပြီးတော့ London Commissioner of Police နဲ့သူ Secret of Scotland နဲ့လည်းသူတို့ Security Service နဲ့အဲ့ဒီမှာပြလိုက်ပါမယ်
။လန်ဒန်မှာရှိတဲ့ကချင်အတိုင်းဝိုင်းပါဝင်လန်ဒန်ရောက်တိုင်းရင်းသားတွေအားလုံးလုံခြုံရေးအထူးသတိရှိကြဖို့နဲ့တစုံတစ်ခုအန္တရာယ်ရင်ဆိုင်ရရင်ချက်ချင်းဆက်သွယ်အကြောင်းကြားကြဖို့နှိုးဆော်ထားတယ်လို့အင်တာနက်လူမှုကွန်ရက်နေမှာလဲလန်ဒန်အတိုင်းဝိုင်းနေဖွဲ့စည်းထားပြီးဆက်သွယ်ဆောင်ရွက်နေပါတယ်လို့ကချင်မျိုးသားအစည်းအရုံး UK ရဲ့ဥက္ကဋ္ဌမစ္စတာရင်းဒူလာရန်ကပြောပါတယ်။အရင
်ကတည်းကနော်စိုးရင်ရတာပေါ့။ဒီလိုလဲဆိုတော့အခုကဒီမှာကွန်ထရောမန်ချက်စတာစီးတီးမှာဖြစ်တယ်။မန်ချက်စတာစီးတီးမှာမြစ်ဖြစ်ခင်လန်ဒန်ကွန်မင်းစတာမှာလည်းဖြစ်တယ်ဆိုတော့အခုအတူအခုပြန်လန်ဒန်ဘရစ်မှာပြန်ဖြစ်တယ်ဆိုတော့အခုစိုးရင်ရတယ်တိထားရတာသွားရမှာဒါပဲကျွန်တော်လန်ဒန်မှာရှိတဲ့ဒီမားတွေကျွန်တော်ပုံမှန်မိသားစုမှာမိသားစုကြရတယ်ကျွန်တော်နောက်မှာကျွန်တော်အချင်းမိသားစုကြရတော့ဘာမှအဲ့အခင်ဒီပေါ်လေးစမှာပေါဝင်ခြင်းရှိပါတော့ဆေးဖြစ်ပါတယ်ကျွန်တော်လုံခြုံမှုရှိပါတယ်လို့ဆိုဒါမဲ့စိုးရင်မျိုးကတော့အခုရှိတယ်
ဟုတ်ကဲ့ဆရာတို့အခုနောက်ပိုင်းဒီလိုသွားတာလာတာလူစီကားတဲ့နေရာတွေပေါ့နော်အထူးသဖြင့်သွားတဲ့ခါမှာရောအခုလိုဒီလိုမျိုးအဖြစ်ပြက်တွေမျိုးကြားရတဲ့ခါမှာဘယ်လိုများဟိုစိတ်ထဲမှာဖြစ်မိပါလဲဆရာနောက်ပြီးတော့လန်ဒန်ရဲ့လုံခြုံရေးကရောသူတို့ဘက်ကဒီတာဝန်ရှိတဲ့အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုပ်ထားတာတွေရှိပါလဲဆရာဟုတ
်ကျွန်တော်အရင်ကတည်းကဆောင်တော့တင်းကြပ်မှုတွေတော့ဘူးရှိအထူးသဖြင့်ကျွန်တော် Queen Elizabeth ရဲ့ Buckingham Palace နေရာတွေဘာလို့နေရာတွေမှာတော့ Westminster ဒီဒီလို့တော့ဒီယုံဒီနေရာဒီမှာဆိုရင်တော့ပုံမှန်အခုကတော့ block လေးဒီအကောင့်အတန်လေးဒီအဟာအတားအဆီးတွေလောက်ထားတယ်ပုံမှန်အခုက terrorist attack တွေကပုံများလာတယ်ဒီ English London တော့ attack ပုံမှန်တော့စတဲ့ထားမှလောက်လာတယ်ဆိုမှသူကတတိထားဖို့ပြောဆိုတော့ကျွန်တော်အများအားကြွားလာတဲ့အခါဆိုတတိထားရတာပေါ့ကျွန်တော်လည်းဆိုအများအားတတိထားတယ်ဆိုမှလူများနဲ့နေရာတွေပါဒီကျွန်တော်လည်းဒီကြွားလာရင်တော့မှလည်းတတိနဲ့ပေါ့အင်္ဂါတက်စာတော့ပုံမှန်တတိထားလာတာပေါ့
စနေညကလန်ဒန်မှာမတူညီတဲ့နေရာ၃နေရာမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုချိန်မှာတော့အခင်းဖြစ်တဲ့နေရာတွေကိုလက်နက်ကင်ပြည်တဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအထူးတာဝန်ယူထားပြီးတော့အဲ့ဒီနေရာကိုမလာကြဖို့ကိုလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။လန်ဒန်မြို့မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပြီးခဲ့တဲ့မတ်လကဆက်လို့ရှိရင်ဒါဟာတတိယအကြိမ်ကြောင့်ဖြစ်ပါတယ်။ဝမ်မန်စတာတရားပေါ်ကတိုက်ခိုက်ရမှုမှာတော့6ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီအထက်မန်ချက်စတာအသေးခံဘုံခွဲတိုက်ခိုက်မှုကတော့အထူးခိုက်အများဆုံးဖြစ်ပြီးလူ22ဦးသေဆုံးခဲ့ရပါတယ်ရှင်။
မဆူမဆူစီတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒေါအောင်ဆန်းစုကြည်ရဲ့စူတင်ခီးစဉ်ဘက်ကိုကြည့်ကြရအောင်ပါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပထမဦးဆုံးကျင်းလာရောက်တဲ့စူတင်ခီးစဉ်ကိုကရင်အတိုင်းဝိုင်းတစ်ခုလုံးကစိတ်အားထက်သန်စွာကြိုဆိုနေကြောင်းဦးဆောင်သူတွေကပြောကြားပါတယ်2016ခုနှစ်ကစပြီးစူတင်နိုင်ငံမှာဒုက္ခသည်အဖြစ်အခြေကျနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေကိုစူတင်အစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ပြီးနိုင်ငံသားအဖြစ်ပယ်ချနေတဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ညှိနှိုင်းဖြေရှင်းပေးနိုင်မယ်လို့မျှော်လင့်မိကြောင်းလဲဆိုပါတယ်ဆက်တွယ်မြင်းမြန်ထားတယ်မအင်ဂျင်နိုင်ကအပြည့်စုံပြောပြမှာပါရှင်
ကျွန်တော်ကိုရနေနောက်ပိုင်းစူရီနိုင်ငံကိုပထမဆုံးချိန်လာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ချစ်ကြည်ခီးစဉ်တွင်သူတို့ကအတိုင်းဝိုင်းနေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်မိကြောင်းကရင် Swedish Community လို့ခေါ်တဲ့စူရီနိုင်ငံရောက်ကရင်အတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်။အထူးသဖြင့်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ကိုတင်ပြလိုကြောင်းကရင်စူရီအတိုင်းဝိုင်းဥက္ကဋ္ဌဒေါ်တီရာနိုင်ကအခုလိုပြောပါတယ်။
ဒေါ ဒီကိုဟာဒီဆွေရင်ဆွေရကအကြမ်းတဲ့သမားအနေနဲ့ဆွဆွပြီးတော့ဘောနော်နိုင်ငံသားတင်ဆောက်တာကိုပြစ်ပယ်တယ်အဲ့ဒီအချက်ရဲ့နောက်ပြီးတော့ကျွန်တော်တို့ဒီဆွေရင်နိုင်ငံရောက်တဲ့အတင်လူတွေတော်တော်များများကဗမာပြည်နဲ့အဆက်အသွယ်ရင်ပြတာဘောနော်ဘာဖြစ်ဆိုတော့ကျွန်မဆိုရင်နေနေတဲ့ဗမာပြည်နဲ့ထွက်လောက်ခွာပြီးတော့ဒုက္ခတွေမှာဆက်ကနေကြာနေတယ်အဲ့လိုအလားတူပြည်လူတွေတော်တော်များများအဲ့ မာပြီးတော့ပြန်ခဲ့မယ်ဆိုရင်ဘယ်လိုပုံစံမျိုးနဲ့ပြန်ရမလဲဆိုတော့ကျွန်တော်မသိကြဘူးကျွန်တော်အနေနဲ့အဲ့ဒီ80မှာကဒီနည်းနည်းနိုင်ငံရဲ့အနေနဲ့ဘာလို့ရှိလဲဆိုတာလေးကိုကျွန်တော်လည်းသိချင်တယ်
ဒေါက်ဆန်းစုကြည်အနေနဲ့သူတို့အခက်ခဲတွေကိုဆွေရင်အစိုးရနဲ့ညှိနှိုင်းဆွေးနွေးပေးဖို့မျှော်လင့်မိတယ်လို့လည်းဒေါက်တီရာနိုင်ကဆိုပါတယ်။ဆွေရင်တနိုင်ကလုံးမှာကရင်လူဦးရေ 2,000 ကျော်ရှိတယ်လို့လည်းသူကပြောပါတယ်။နိုဗယ်ထင်းကြီးဆုရှင်လည်းဖြစ်မြမဒီမိုကရေစီရေးမှာဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုဆွေရင်နိုင်ငံကသူရဲကောင်းအဖြစ်အတိအမှတ်ပြုထားကြောင်းဒေါက်တီရာနိုင်ကအခုလိုပြောပါတယ်။ဒီ
ဆွေရင်နိုင်ငံမှာဆွေဒေါက်ဆန်းစုကြည်ကိုတကယ်သူရဲကောင်းတယောက်အနေနဲ့ပဲမြင်တယ်ตอนที่ซีเดลูทูတွေကလည်းပဲသူ့ကိုအရင်လေးစားတာပေါ့เนาะဘာဖြစ်လဲဆိုတော့ကျမဒီဆွေတင်အတိုင်းဝဲမှာသွားနေတဲ့နေရာတိုင်းဘယ်သူမှမဆိုကောင်းတော့မေးမယ်ဥမာပဲနိုင်ငံလာကျမပုံမှန်ကြီးဆိုဟာအမ်ဖန်စစ်ကြီးတိတ်လာတယ်တိတ်လာပေါ့လို့အရင်လေးစားတယ်အဲ့တကယ်ဟီကိုပုံမှန်နေပဲပြောတာဒီပဲကျမစားတာပေါ့เนาะ positive ကြီးပဲကြားနေရတာ
ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆွေဒင်နိုင်ငံရဲ့လူမှုဖူလုံရေးစနစ်နဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုဦးစားပေးချမှတ်တဲ့စနစ်တွေကိုလေ့လာအတူယူဖို့ကောင်းတယ်လို့မြင်ကြောင်းသူကအခုလိုဆက်ပြောပါတယ
်။တက်ကြီးရွယ်ကိုရှောင်းရှောင်းရီတို့ဟန်နီကက်တဲ့ပဲရှောင်းရှောင်းရီတို့နောက်ပြီးတော့ဒီဟိုမော့ဆူမန်တဲ့ဒီကလေးတွေပေါ့နော်။ဒီရှောင်းရှောင်းရီဌာနတွေမှာဒီဗမာပြည်အနေနဲ့အများကြီးအတူယူသိတဲ့အချက်လက်တွေအများကြီးရှိတယ်လေ။ဒီဆွေဒင်နိုင်ငံမှာအဓိကတဲ့သက်ရွယ်ဝင်တဲ့ကလေးတွေအဲနောက်ပြီးတော့ဒီဟိုပြပါမယ်အဲမော့ဆူမတ်ဒီအတွေ့အရန်ကောင်းတဲ့နိုင်ငံတဲ့နိုင်ငံဖြစ်တယ်လေခီခွင်းအင်းလေးအရေးအရန်ကောင်းတယ်အမျိုးကြီးခွင်းကြီးဒီအဲ့ဒါတွေကပဲဒီကျွန်တော်ပုံမှန်ပြင်းနေစားလိုက်မယ်ဆိုရင်ဒါတွေကပါမနိုင်ချင်လို့ရတဲ့နည်းအစားမှမရှိသေးဘူးအဲ့တော့ဒီစစ်စစ်လာမယ်ပုံမှန်ဒီဖွံ့ဖြိုးတိုးတဲ့ရေမှာအဲ့လိုအခန်းကဏ္ဍဒီမှာအတူယူလို့ရတဲ့ဟိုပြပါမယ်လေးလာပြီးတော့ဟိုဘလိုက copy ကူးလို့ရတဲ့အနေအထားတွေအများကြီးရှိတယ်အဲ့လိုမျိုးသာဗမာပြည်မှာလုံနိုင်ခဲ့တယ်လို့ဆိုရင်တော့အရင်ကောင်းမယ်လို့တော့ကျွန်တော်လည်းမြင်တယ်လေ
ဒေါက်ဆန်းစုကြည်ဟာဆွေဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွေဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွေဒင်နိုင်ငံကိုချစ်ချည်ရေးခီးစဉ်ဖြစ်လာရောက်မှာဖြစ်ပါတယ်ဒီမတိုင်ခင်ကနေဒါနိုင်ငံကိုဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိချစ်ချည်ရေးခီးစဉ်ဖြစ်အရင်သွားရောက်မှာဖြစ်ပါတယ်2005ခုနှစ်ကဆွေဒင်နိုင်ငံကနေဒေါက်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအတွက်အိုလော့ပန်းစုချီးမြှင့်ခဲ့ပါတယ်။ကပ္ပကလေးများစုကတော့2011ခုနှစ်ကဆွေဒင်နိုင်ငံမှာဒေါက်ဆန်းစုကြည်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုက်တင်ပြခဲ့တာဖြစ်ပါတယ်။ကျမတို့အခုထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်ရနာဆင်လို့တဲ့ဒေတာချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ခြမ်းကိုထွက်ပြေးသွားတဲ့လူသက်မှုအတွက်တရားခွင်တန်တရားရှိထားသူကိုထိုင်းအာဏာပိုင်တွေစီပြန်လွှဲပြောင်းပေးတဲ့အကြောင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကနေမြန်မာနိုင်ငံတာချီလိမ့်မျိုးကိုထွက်ပြေးသွားခဲ့တဲ့လူသက်တေခန့်ဖြစ်ဆွဆွဲခံရသူထိုင်းအမျိုးသမီး3ဦးကိုမြန်မာအာဏာပိုင်တွေဘက်ကမဲဆိုင်တာချီလိမ့်ချစ်ကြည်ရေးတရားပေါ်ကနေတဆင့်ဇွန်လ3ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တွေထံတရားဝင်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်အပြည့်စုံကိုထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူသက်မှုနဲ့ဆွဆွဲခံရပြီးမြန်မာနိုင်ငံတာချီလိမ့်မျိုးဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့တရားခံအဖြစ်ဆွဆွဲခံရတဲ့ထိုင်းမျိုးသမီး3ဦးကိုဂျွန်လ3ရက်နေ့ထိုင်းစံတော်ချိန်ည9နာရီခန့်ကမြန်မာအာဏာပိုင်တွေကထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ကြောင်းတာချီလိမ့်မျိုးကတူကပြောပြပါဗျ။အ
ဲဟုတ်တယ်တော့ဘုံဘုံကလွှဲပေးတာဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်ကဲ့လွှဲ
တယ်။အဲညပိုင်း7နာရီခွဲလောက်ကလွှဲတာ။တကားခလေးကမှလာလွှဲတယ်ခင်ဗျာ
။ဆိုတော့သူကတာချီလိမ့်မျိုးမှာအဲ့ဒီရက်ပါအဲ့လိုအဖမ်းစည်းတွေကအဲ့လိုလိုက်ရှာနေတာတော့အဲ့လိုမျိုးဖြစ်လာ။ညများဖြစ်လာ။
ညမရှိဘူးခင်ဗျာဒီလူသုံးယောက်ပဲအမကြီးဘယ်လိုတော့မှဆိုလူသားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာ password ပေါ်မှာတင်ထားတဲ့ဥစ္စာဘယ်လိုတော့မှဟိုဟာဖုန်းထဲမှာ line ထဲမှာဆက်ပေးရတဲ့ဥစ္စာကျွန်တော်ဗမာပြည်ကမှာပဲသူတို့တင်းချောင်းနေတယ်ဆိုတော့ကလေးကိုတော့သူတို့ကထိုင်းဘက်ကနေပြေးနေတယ်ခင်ဗျာ
ဟုတ်ကဲ့ဒါမလို့မနေရတော့ပြန်ပြီးတော့လွှဲပေးလိုက်ဒီကလေးဆိုတင်ပေးလိုက်ဟုတ်ကဲ့ပါမဒါချိန်လိုက်မှတဲတန်ရှာနေကြလားမရှာဘူးကျော်အဲ့တော့ကျော်တော့အဲ့တော့ရုပ်ဆိုးတိုင်းတာလို့မရှာဘူးခင်ဗျာတနေ့ရလောက်ကြာတော့မရဘူးဟုတ်တနေ့ရလောက်ကြာပါအော်အမတပတ်စေရလောက်တော့ကြာမယ်ခင်ဗျာလွှဲပြောင်းပေးမှုမှာပါဝင်ခဲ့တယ်ညီမအာနာပိုင်တွေကိုတော့ဆက်တွေ့မေးမြန်းဖို့စူးစမ်းခဲ့ပ ဒီနေ့ကျွန်တော်တို့ပြည်သူ့ကျန်းမာရေးအတွက်အသက်မွေးဝမ်းကြောင်းနေကြသူများဖြစ်ပါတယ်ဒီထက်ကအဓိကတရားခံဖြစ်ဆွဆွဲခံရရတဲ့အသက်20လေးနှစ်အရွယ်ထိုင်းနိုင်ငံသူပီယာနုပလီယိုဟာလူတက်မှုမှာကျန်းရပါလို့ယူဆရတဲ့အမျိုးသမီးနှစ်ဦးနဲ့အတူမြန်မာနိုင်ငံတာချီလေးမြို့ကအင်ဒီလုံးမှာပေါအောင်နေထိုင်နေတာဖြစ်ပြီးထိုင်းနိုင်ငံကနေထွက်ပြေးလွတ်မြောက်ခဲ့ပြီးရတရပတ်ခန့်ကြားရတဲ့အ ဒီကတရားခံပြစ်ဆွဆွဲခံနိုင်ရသူအမျိုးသမီးဟာမြန်မာအာဏာပိုင်နေထံကိုကိုယ်တိုင်တွားရောက်ဖမ်းဆန်ခဲ့တယ်လို့လဲချင်းရိုင်းခရိုင်ရဲမှူးကြီးကတိုင်းပြည်ထဏာတစ်ခုဖြစ်တဲ့ဒနေရှင်သတင်းမှာပြောဆိုထားပါတယ်။ဒီအခမ်းပြစ်ဆွဆွဲခံနိုင်ရသူအမျိုးသမီး၃ဟာတိုင်းမြန်မာလာအို၃နိုင်ငံရွှေစရီကန်ဒေသမှာကာရာအိုကေပျော်ရွှင်စက်မယ်ရီအဖြစ်လုပ်ကိုင်စားတောင်းနေကြသူများဖြစ်ပါတယ အမျိုးသမီးကိုတရားခံသုံးဦးကပူးပေါင်းကျန်းစီစက်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်သူတို့တွေရဲ့ပြောကြားချက်အရတပ်ဖြတ်ခံရတဲ့အမျိုးသမီးကိုကားတစ်စီးပေါ်တင်ပြီးမိမျောတဲ့အထိထုရိုက်ခဲ့ပြီးတဲ့နောက်တပ်ဖြတ်ခဲ့တာလို့ဆိုပါတယ်တေဆုံးသူနဲ့သူတို့ဟာရန်ညှိုးရှိပြီးအဓိကတရားခံရဲ့အမျိုးသားမွေးရေးဆေးဝါးရောင်းဝယ်တည်ဆောင်တာကိုရဲကိုတရင်ပေးခဲ့တဲ့အတွက်သူ့အမျိုးသားဟာထော ဝီယစီဘာခိုင်းနေတဲ့အဆက်အသွယ်ရှိသူစင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေကိုတွားရောက်ပြီးကာရာအိုကေလုပ်ငန်းတွေမှာလုပ်ကိုင်နေသူဖြစ်တယ်လို့လည်းရေးသားဖော်ပြနေပေမဲ့သူတို့ရဲ့ရဲစစ်ဆေးချက်ကတော့ထွက်မလာသေးပါဘူးဒီသတင်းဟာထိုင်းနိုင်ငံမှာနာမည်ကြီးနေပေမဲ့မြန်မြန်ဆန်ဆန်ဖမ်းမိတဲ့ပုံမှာလည်းမေးခွန်းထုတ်နေကြတာပါအခုလောလောဆယ်မှာတော့ထိုင်းရနာပိုင်းကအမျိုးသမီး၃ဦးကိုဖမ်းဆီးထားပြီးစစ်ဆေးနေဆဲဖြစ်ပါတယ်ရှင်
မအေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းတင်းငွနုနေညနေရင်ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါနောက်နောက်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line 2m 24 25 30 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တင်အချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံမှာမနစ်စနေနေ့ကအစံဖက်ဝါရီတွေရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းရဲကပစ်တက်လိုက်တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်ရှေ့ပိုင်းမှာဝင်ရောက်စီးနှင်မှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူးမနေ့တုန်းကလန်ဒန်တံတားနဲ့ဘိုရိုဆီတို့မှာတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါရဆဲတိုက်ခိုက်ခံရမှု3ကြိမ်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်မကောင်းဆိုးဝါးအတွေ့အခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ကဒီကနေ့ပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရာဒီဝုဒုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုင်အောင်အဲ့ဒီမှာပေးထားတဲ့ဂရိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဘီလီယံနာတစ်ထည်ကြီးမိုက်ကယ်ဘလူးမ်ဘတ်ကအကူအညီပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမကြသေးခင်ကပဲအမေရိကန်အနေနဲ့ရာဒီဝုဒုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်ပြီးပါရီသဘောတူညီချက်ဟာအမေရိကန်နေအတွက်အကုန်ကျများလွန်ပြီးတက်ကရက်2025ခုနှစ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအလို့အကင်ပေါင်း9တန်းလောက်ဆုံးရှုံးနိုင်တယ်လို့ပြောဆိုတာဖြစ်ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တတိယကြီးမိုက်ကယ်ဘလူးမ်ဘတ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်တွေအတွက်အမေရိကန်ဒေါ်လာ15တန်းကူညီပေးသွားဖို့ကတိပြုလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးကိုကင်တွယ်မှုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံခြားပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ဥက္ကဋ္ဌကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုသွားပါတယ်ရှင်
။တရင်ချင်းချက်ကိုမတ်တန်ကြီးထိုက်ကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရင်းမူကမတ်ဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thuis ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ9တိုမီတာ16.29နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.